နဝေးခြေဆိုင်တယ်လန်နောကုမ္ပဏီကတယ်လန်နောမြန်မာလုပ်ငန်းအားလုံးကိုလက်နွန်ခြေဆိုင် MI M1 ကုမ္ပဏီကိုရောင်းချဖို့သဘောတူလိုက်ပါပြီ။အင်တာနက်ဆက်သွယ်ပေါ်အကြီးအကျယ်ကန့်သတ်မှုတွေလုပ်နေချိန်မှာအခုလိုလုပ်ငန်းအားလုံးရောင်းချဖို့အတွက်ဆုံးဖြတ်လိုက်တာပါ။အဖြစ်အဆုံကိုမဆုမြတ်မွန်ကပြောပြပေးပါမယ်။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့အတွက်လုပ်ငန်းဝင်ငွေဒေါ်လာ1,900ကျော်ထိခိုက်ဆုံးရှုံးတယ်လို့ပြောထားတဲ့ Telenor Group ကမြန်မာနိုင်ငံမှာလုပ်ကိုင်နေတဲ့ Telenor မြန်မာလုပ်ငန်းအားလုံးကိုရောင်းချဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ M1 Group ဆိုတဲ့ယင်းနှိမ့်ညွှန်မှုလုပ်ငန်းကြီးကိုမိုဘိုင်းဝန်ဆောင်မှုလုပ်ငန်း100ရာခိုင်နှုန်းအတွက်ဒေါ်လာ150,000နဲ့ရောင်းချဖို့သဘောတူညီလိုက်ပြီလို့ Telenor Group ကဇူလိုင်10ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။အပိသက်ရောက်ချပြီးရင်တယ်လီနော့မြန်မာရဲ့အစုရှယ်ယာအားလုံးနဲ့လုပ်ငန်းလည်ပတ်မှုအားလုံးကို M1 Group ကပိုင်ဆိုင်မှာဖြစ်တယ်လို့တယ်လီနော့ Group ကပြောပါတယ်။ပြီးခဲ့တဲ့လရဲ့အတွင်းတယ်လီနော့ကုမ္ပဏီအနေနဲ့လုံခြုံရေးစည်းကမ်းသတ်မှတ်ချက်တွေနဲ့လိုင်းနာတင်မတင်အကြောင်းအချက်စတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ခဲ့ရပြီးတော့ဒီအခြေအနေမှာကုမ္ပဏီကိုရောက်ချခြင်းသာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့သုံးသပ်ခဲ့တာဖြစ်တဲ့အကြောင်းတယ်လီနော့ Group ရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်ရရှိချုပ်လည်းဖြစ်သူ Sigvar Brekhia ကပြောပါတယ်။Telenor ကုမ္ပဏီဟာမြန်မာနိုင်ငံကို2013ခုနှစ်မှာဝင်ရောက်လာခဲ့ပြီးမိုဘိုင်းဆက်သွယ်ရေးလုပ်ငန်းတွေကို2014ခုနှစ်မှာစတင်ဝင်ဆောင်မှုပေးခဲ့ပါတယ်။ Telenor ကုမ္ပဏီမြန်မာနိုင်ငံမှာစတင်ထူထောင်စဉ်ကပါဝင်ခဲ့သူကျွမ်းကျင်ဝန်ထမ်းဟောင်းတယောက်က Telenor ကုမ္ပဏီအနေနဲ့မြန်မာနိုင်ငံမှာ Telephone Internet ဆက်သွယ်ရေးတိုးတက်ကောင်းမွန်ဖို့လှုပ်ပေးနိုင်ခဲ့တယ်လို့အများပြည်သူအတွက် Prahita အလုပ်တွေလည်းတော်တော်များများလှုပ်ပေးခဲ့တယ်လို့ပြောပါတယ်
။ဆိုတော့ကျွန်တော်တို့ဒီအစောပိုင်းပေါ့နော်2014လောက်မှာစပြီးတော့ဒီတယ်လီနော့ပြင် UV ပေါ်တဲ့နိုင်ငံများစသေးကုန်ပြီးဝင်လာတဲ့အတွက်အရင်ဆုံးသူတိတိတသာပြောင်းလဲသွားတာကတော့လူတိုင်းဖုန်းကိုင်နေတော့နော်အရင်ကလည်းမျိုးလူနည်းစုမဟုတ်တော့ဘဲနဲ့ဟိုအားလုံးဟိုတကယ်ဟိုအောက်ခြေအခြေခံလူငန်းသားကနေစသို့ပေါ်ပြီးအကုန်လုံးဒီလိုမျိုး information access ရတော့နော်ကျေပါကျတော့အဲ့ပေါ်မှာ like ပြီးတော့ set နေနေတဲ့ဒီစီးပွားရေးလုပ်ငန်းကြီးပြီးလို့ရှိရင်အဲ့ပေါ်မှာ like ပြီးတော့ဒီရှိတဲ့ဒီဝန်ဆောင်မှုတွေပေါ့နော်အဲ့ဒါအကုန်လုံးကလည်းအများကြီးဟိုဆောင်ရွက်လို့ရတဲ့ပုံစံမျိုးဖြစ်သွားတာပေါ့အဲ့တော့စီးပွားရေးလုပ်ငန်းဖြစ်တဲ့အတွက်သူတို့ကတော့အကြီးကတော့ဒီစီးပွားရေးအကျိုးများအောင်လုပ်တတ်မှလည်းဟိုစီးပွားရေးလုပ်ငန်းနဲ့တူတူတွဲပြီးတော့ပါလာဒီ CSR activities ပေါ့နော်အဓိကတော့လူလူအကျိုးပြုလုပ်ငန်းတွေမှာသူတို့ဟိုဝင်ပြီးတော့ကူညီပေးတဲ့အပိုင်းတွေရှိတယ်ဥပမာအဖြစ်အဆက်အသွယ်ပြနေတဲ့အကြီးအကဲတွေပေါ့နော်အခက်အခဲရှိတဲ့အကြီးအကဲတွေမှာသူတို့ဒီစာကြည့်တဲ့ပုံစံမျိုးဒီတခြား partner တွေဆက်တခြား association တွေနဲ့ပေါင်းပြီးတော့အဲလက်တွဲလုပ်ပြတာတွေရှိတယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီဟိုကလေးတငယ်တွေကိုကျွန်တော်တို့ဟို volunteer သဘောမျိုးနဲ့စာသင်ပေးတဲ့အပိုင်းတွေရှိတယ်ပြီးကြလို့ရှိရင်ဒီတက်ကြီးရွယ်ဖို့လို့ဆိုလို့ရှိရင်လည်းဟိုအဆက်အသွယ်ပြနေတာမျိုးပြန်ပြီးဆက်သွယ်ရအောင်လို့ကျွန်တော်တို့ဒီလိုလူလူကျူးကျူးလုပ်ငန်းတွေကျွန်တော်လုပ်ပေးရရှိပါတယ
် Telenor company ထွက်သွားတာဟာဈေးခွက်မှာမျက်မျက်တတပိုင်ဆိုင်နိုင်သူတယောက်ကျော်သွားတာဖြစ်တယ်လို့မြန်မာနိုင်ငံမှာ Telecom ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်နေတဲ့Blue Ocean Company အမှုဆောင်အရာရှိချုပ်ကိုထွန်းထွန်းနိုင်ကပြောပါတယ
်ပထမဆုံးဒီထွက်သွားတာကိုကြားတဲ့အတွက်ကကျွန်တော်တို့စိတ်မကောင်းဘူးပေါ့။ဘာဖြစ်လို့စိတ်မကောင်းလဲဆိုတော့ကျွန်တော်တို့ဒီမှာအဓိကတော့ဟို market player တယောက်ကဟို fair market player ပေါ့နော်။ဟို Telenor လိုမျိုးတမတမရှိတဲ့ market player တယောက်ကယော့သွားတယ်။အထူးသဖြင့်ကတော့ကျွန်တော်တို့ဒီအရင်တော့ဆိုလို့ရှိရင်ဒီ MPT ကလည်းကျွန်တော်တို့ KDDI Sumitomo ကိုပါတယ်ဂျပန်ဘက်ကလည်းပါတဲ့အခါကျတော့service တွေပို့တတ်လာတယ် Telenor နဲ့ market ထဲမှာဆိုရင်အပြိုင်ဆိုင်ပေါ့နော်နောက်တစ်ခါ Oludu ကလည်းသူ့ဟာနဲ့သူအပြိုင်ဆိုင်နေဒီ competitive market ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတော့အဲ့လိုမျိုးတရားနဲ့တရားနဲ့ဒီပြိုင်တာကိုပူကြိုက်တယ်ပေါ့ဆိုတော့အဲ့ဒီခါကျမှဈေးတွေအပြိုင် short ကြတယ် service တွေအပြိုင်ကောင်းကြတယ်ပေါ့ဆိုရင် Telenor ကကျွန်တော်တို့အနေနဲ့ပြောမယ်ဆိုရင် leading mobile operator တယောက်ဖြစ်ပါတယ်ဖြစ်တဲ့အတွက်ကြောင့်သူတို့အနေနဲ့ကတော့အကျိုးအမြတ်ကတော့ရှိမယ်လို့ကျွန်တော်ပြောမှန်းပါတယ်ဒါပေမဲ့အဓိကတော့ထွက်သွားတဲ့အကြောင်းကတော့ထုံးစံတိုင်းပေါ့နော်ပုံမှန်ပြီးမှဒီဆက်ပြီးတော့မလုံနိုင်တဲ့အကြောင်းပေါ့နော်ကျွန်တော်တို့ဒီအာဏာသိမ်းတဲ့နောက်ပိုင်းမှာသူတို့နောက်ပိုင်းအခက်အခဲရှိလို့တော့ကျွန်တော်မြင်ပါတယ်ခင်ဗ
ျ Telenor မြန်မာလုပ်ငန်းတွေကိုဝယ်ယူမဲ့ M1 Group ကတော့လက်ပနော်အခြေစားရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးတစ်ခုဖြစ်ပါတယ်စက်တပ်ပိုင်း Mindel ဆက်သွယ်ရေးလုပ်ငန်းအတွက်အလုပ်လုပ်ပေးနေတဲ့Airwadi Green Towers ဆိုတဲ့ mobile phone tower တိုင်းလုပ်ငန်းကုမ္ပဏီမှာ share အများစုထည့်ဝင်ထားတဲ့လုပ်ငန်းကြီးလည်းဖြစ်တယ်လို့မြန်မာအရေးလှုပ်ရှားနေတဲ့ Burma Campaign UK ကပြောပြီးတော့နာမည်ပြစင်းရင်းသွင်းထားပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့နောက်ပိုင်းမှာ Telenor ကုမ္ပဏီအပါအဝင်မြန်မာနိုင်ငံမှာ internet ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေအကြီးအကျယ်ကန့်သတ်ခံခဲ့ရပါတယ်။အခုတော့ Telenor ရဲ့လုပ်ငန်းတွေမြန်မာနိုင်ငံကနေထွက်သွားရမယ်ဆိုတဲ့အတွက်မြန်မာနိုင်ငံမှာ လူအခွင့်အရေးကိုမချိုးဖောက်ပဲဘယ်ကုမ္ပဏီမှလုပ်ငန်းလည်ပတ်ဖို့မဖြစ်နိုင်ဘူးဆိုတာပြသနေတယ်လို့ American အခြေစား Human Rights Watch လူအခွင့်အရေးအဖွဲ့ကအကြေညာချက်ထုတ်ပြန်ခဲ့ပါတယ်။